မနေ့ကဖြစ်ပွားခဲ့တဲ့ Washington DC မြို့တော်အပြင်ဘက်ကပြစ်ခတ်မှုမှာတင်းနဲ့တန်ရာရခဲ့တဲ့ American အောက်လွှတ်တော်အမတ် Stephen Scalia's ရဲ့ကျမ်းမာရေးအခြေအနေအသေးအတန်ဖြစ်နေတယ်လို့သူရဲ့ဆေးကုသမှုခံယူနေတဲ့ဒီဆေးရုံကနေပြောကြားလိုက်ပါတယ်ဒီပြစ်ခတ်မှုနဲ့ပြစ်ခတ်သူလို့ယူဆရတဲ့တနတ်သမားကတော့တည်ဆုံသွားပါပြီဒီအကြောင်းနဲ့ပတ်သက်လို့ကိုကျော်အောင်လင်းပြောပြမှာပ
ါ Washington DC မြို့တော်တောင်ဘက်မှာရှိတဲ့ Virginia ပြည်နယ်က Alexandria ဆိုတဲ့မြို့မှာ American ပြည်ထောင်စု Republican အောက်လွှတ်တော်အမတ် Stephen Scalise အပါအဝင်တခြား Republican လွှတ်တော်အမတ်တွေနဲ့သူတို့ရဲ့လက်ထောက်တွေမနေ့ကမနေ့ပိုင်းကနှစ်ပတ်လည် Baseball ရံမုံငွေပွဲအတွက်အကျိုးလက်ကျင့်မှုတွေလုပ်နေတော့ကစားကွင်းချန်စီယိုနောက်မှာရက်နေတဲ့တနတ်သမားကနေပြစ်ခတ်ခဲ့တာပါပြစ်ခတ်မှုဖြစ်ပွားပြီးတော့နိုင်ပိုင်းကြာမှာပဲအဲ့ဒီတနတ်သမားလို့ယူဆရတဲ့သူတည်ဆုံသွားတဲ့အကြောင်းသမ္မတထရမ့်ကအင်ဂျီရိုမှာသတင်းတောက်တွေကိုပြောခဲ့ပါတယ်မြို့တော်ဝါရှင်တန် DC ပြင်ပမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်တွေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြလို့ရတဲ့ဒဏ်ရာနဲ့အဲ့ဒီတနတ်သမားတည်ဆုံသွားခဲ့တာပါအသက်52နှစ်အရွယ်အောက်လွှတ်တော်မတ် Stephen Scalise ရဲ့တင်ပါကိုတနက်ကြီးစံထိမှန်ခဲ့ပြီးတော့ဝါရှင်တန်ဆေးရုံမှာအခြေအနေကောင်းတယ်လို့သမ္မတထရမ့်ကမနေ့ကမနေ့ပိုင်းမှာပြောခဲ့ပေမဲ့အခုနောက်ဆုံးသိရတဲ့အခြေအနေတွေအရတော့ဝါရှင်တန် DC မြို့တော်မှာရှိတဲ့ George Washington တက္ကသိုလ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့လွတ်တော်မတ် Stephen Scalise ရဲ့ကျန်းမာရေးအခြေအနေကအသေးအတန်အနေထားမှာရှိတယ်လို့အဲ့ဒီဆေးရုံရဲ့ပြောဆိုချက်တွေအရသိရပါတယ်။သမ္မတထရမ့်ကတော့ဒီပြစ်ခတ်မှုဟာဝါရှင်တန်နဲ့တနိုင်ငံလုံးမှာခံစားနေကြရတဲ့နိုင်ငံရေးသဘောထားကွဲလွဲမှုတွေကိုကျော်လွှားနိုင်မှုသတိပေးလိုက်တာပဲလို့ဆိုပါတယ
်။ We may have our differences but we do well in times like these to remember that everyone who serves
ကျွန်တော်တို့တွေမှာမတူကွဲပြားတာတွေရှိနိုင်ပါတယ်။ဒါပေမဲ့အခုလိုအချိန်မျိုးမှာကျွန်တော်တို့သွေးစည်းညီညွတ်ကြတဲ့နိုင်ငံရဲ့မြို့တော်မှာတာဝန်ထမ်းဆောင်နေကြသူတွေအားလုံးကတိုင်းပြည်ကိုချစ်ကြတဲ့သူတွေပဲဆိုတာကိုကျွန်တော်တို့အားလုံးကအမှတ်ရနေမှာပါ
။တနက်တရံရခဲ့ကြတဲ့သူတွေထဲမှာအောက်လွှတ်တော်မတ် Stephen Scalise အပါအဝင်မြို့တော်ရဲနှစ်ဦးလွတ်တော်မတ်လက်ထောက်တဦးနဲ့အကျိုးတော်ဆောင်တဦးတို့ပါဝင်ပါတယ်။ဆေးရုံမှာအသေးအတန်ဖြစ်နေတဲ့လွတ်တော်မတ် Stephen Scalise ဟာအောက်လွတ်တော်မှာအမတ်အများစုရဲ့စီကံထိန်သိမ်းဆိုင်ရာဥဆောင်စော်အုပ်ရေးမှူးဖြစ်ပြီးအောက်လွတ်တော်အတွင်းမှာတတိယရာထူးအကြီးဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။တည်ဆုံသွားတဲ့တနတ်သမားလိုယူဆသူဟာအသက်66နှစ်အရွယ် James Hawkinson ဆိုသူဖြစ်ပြီးတော့ Illinois ပြည်နယ် Belleville မြို့ကဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ Washington Post သတင်းစာရဲ့သတင်းတွေမှာတော့James Hawkinson ဟာအိမ်ဆောက်လုပ်ရေးစစ်ဆေးမှုလုပ်ငန်းပိုင်ရှင်တူဖြစ်ပြီး2006ခုနှစ်တုန်းကကိုထိလျောက်စော်ကားမှုနဲ့ရေးယူတာကိုခံရဘူးတယ်လို့ဆိုပါတယ်။လူမှုကွန်ရက်သတင်းတွေမှာတော့ James Hawkinson ဟာသမ္မတ Trump ကိုအပြင်းထန်ဝေဖန်သူတူဖြစ်ပြီးပြီးခဲ့တဲ့နှစ် American သမ္မတရွေးကောက်ပွဲအကြိုမဲဆွယ်မှုကာလတွေအတွင်း Vermont ပြည်နယ်ရဲ့ထက်လွတ်တော်မတ် Bernie Sanders အတွက်စစ်သနဝန်ထမ်းလုပ်ခဲ့ဘူးသူလို့ဖော်ပြထားပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ Baseball ကွင်းအတွင်းတခြားလွတ်တော်မတ်တွေနဲ့အတူဘေ့စ်ဘောလေ့ကျင့်မှုတွေလုပ်ခဲ့ပြီးတော့ခက်စောစောပြန်ခဲ့တဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့ Republican အောက်လွှတ်တော်အမတ် Jeff Duncan ကတော့ပြစ်ခတ်မှုမဖြစ်ပွားခင်မှာတွေ့ခဲ့ရတဲ့သူတူကတည်ဆုံသွားတဲ့တနတ်သမားပဲဖြစ်လိမ့်မယ်လို့ဆိုပါတယ်
။ What did you mean? I asked. He said this is the Republican team or the Democrat team practicing. And I said there's Republicans and he actually
အခုလေ့ကျင့်နေတဲ့သူတွေကဒီမိုကရက်တွေလား Republican တွေလားလို့အဲ့ဒီပုဂ္ဂိုလ်ကကျွန်တော်ကိုမေးတော့ Republican တွေလို့ကျွန်တော်ပြန်ဖြေခဲ့တယ်။အဲ့တော့သူကကျေးဇူးပဲလို့ပြောပြီးထွက်သွားခဲ့တယ်
။တနတ်သမားနဲ့ဆုံခဲ့ရတဲ့အောက်လွှတ်တော်မတ် Jeff Duncanson သတင်းသမားတွေကိုပြန်ပြီးတော့ရှင်းပြခဲ့တာပါ။အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာဟာသမ္မတအင်ဂျီရိုနဲ့6မိုင်ကျော်ကျော်ပဲကွာဝေးပြီးအဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အဖွဲ့ကကင်တွယ်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါပြီခင်ဗျာ။